မြန်မာနိုင်ငံရခိုင်ပြည်နယ်ကနေရိုဟင်ဂျာတွေတိမ်းတဲ့ချီအစုလိုက်ပြုံလိုက်မောင်းထုတ်ခဲ့တဲ့ဖိနှိပ်နှိမ်ပန်းမှုတွေအတွက်တာဝန်ရှိသူတွေအနေနဲ့အရေးယူခံရလိမ့်မှာဖြစ်တယ်လို့ ICC နိုင်ငံတကာရာဇဝတ်ခုံရုံးတာဝန်ရှိသူကအခိုင်အမာပြောကြားလိုက်ပါတယ်။အပြည့်စုံကိုဆက်ပြီးနားဆင်ပါရှင်။ဘင်္ဂလားဒေ့ရှ်နိုင်ငံကရိုဟင်ဂျာတပ်သန်းလောက်ရှိနေတဲ့ဒုက္ခသည်စခန်းတွေကိုပြီးခဲ့တဲ့အင်္ဂါနေ့ကစတင်တွားရောက်ကြည့်ရှုခဲ့တဲ့ ICC ရှေ့နေချုပ်ယုံကိုစလေအဖွဲ့ခီးစင်နဲ့ပတ်သက်လို့မက်လ17ရက်နေ့ကဒါကာမြို့တော်မှာသတင်းစာရှင်းလင်းပွဲပြုလုပ်ခဲ့တာပါ။ကိုစလေအဖွဲ့ကိုဦးဆောင်ခဲ့တဲ့ ICC ခုံယုံတာဝန်ရှိပုဂ္ဂိုလ်ဖာကီဆိုမိုချိုချိုကိုကတော့အတွေ့အကြုံတွေအများကြီးရှိထားတဲ့ ICC ခုံယုံအနေနဲ့မြန်မာဘက်ကပူးပေါင်းဆောင်ရွက်မှုမရှိလဲပြဋ္ဌာန်းချက်တွေနဲ့အညီမြန်မာတာဝန်ရှိသူတွေကိုအရေးယူနိုင်ရေးဆက်လက်လှုံ့ဆော်သွားမှာဖြစ်တယ်လို့သတင်းစာရှင်းလင်းပွဲမှာအခုလိုပြောပါတယ
် As long as the judges grant the prosecutor the authority to investigate
တရားသူကြီးတွေအနေနဲ့ရှေ့နေကျုပ်အရာရှိကိုစုံစမ်းစစ်ဆေးဖို့တရားဝင်ခွင့်ပြုထားသေး၍ဒီရှေ့နေကျုပ်အနေနဲ့စုံစမ်းစစ်ဆေးမှာပါတခုရှိတာကမြန်မာနိုင်ငံဟာ ICC ခုံရုံးဖွဲ့စည်းဖို့သဘောတူတဲ့စာချုပ်မှာလက်မှတ်ရေးထိုးထားတာမရှိလို့ဒါမှမဟုတ်မြန်မာနိုင်ငံအနေနဲ့ ICC ရှေ့နေကျုပ်ယုံနဲ့ပူးပေါင်းဆောင်ရွက်မှုမလုပ်လို့စတဲ့အချက်တွေက ICC ကိုအဟန့်တားဖြစ်စေမှာမဟုတ်ပါဘူးစုံစမ်းစစ်ဆေးမှုလုပ်တဲ့အခါမှာတော့ကျွန်တော်တို့အတွက်အခက်အခဲနဲ့ငယ်ရှိနိုင်တယ်လို့ပြောနိုင်ပါတယ်။ဒါပေမဲ့ဒီလိုအခြေအနေမျိုးအရင်ကကျွန်တော်တို့ရင်ဆိုင်ခဲ့ဘူးပါတယ်။ဒီလိုမျိုးပူးပေါင်းဆောင်ရွက်မှုတွေမပါဝင်ဘဲနဲ့တောင် ICC နေနဲ့ဆက်လက်လှုပ်ဆောင်သွားနိုင်ခဲ့ပါတယ
်။ဒါအပြင်ရိုဟင်ဂျာတွေကိုအစုလိုက်ပြုံလိုက်မောင်းထုတ်ခဲ့တဲ့မြန်မာစစ်တပ်ရဲ့ဖိနှိပ်နှိမ်ပန်းမှုတွေအတွက်ချင်းနေကျုပ်ဖာတိုဘန်ဆိုဒါအနေနဲ့တာဝန်ရှိသူတွေကိုအရေးယူနိုင်ရေးတန်တိတ်ထန်ချထားကြောင်းဖာကီဆိုမိုချိုချိုကအခုလိုပြောပါတယ
်။ The prosecutor and her officeand all her staff are committed to ensuring that this process leads to its natural end.
ချင်းညို့သူရဲ့ရုံးပါဝင်ဝန်ထမ်းအလုံးအနေနဲ့အခုလိုဆောင်ရွက်မှုဟာတရားမျှတမှုရရှိရေးဥတည်ဖို့အခိုင်အမာဆုံးဖြတ်ထားပါတယ်။အတိဒုက္ခခံစားနေကြတဲ့ရိုးညာတွေအတွက်တာဝန်ခံမှုတာဝန်ယူမှုတွေရှိရေးချင်းညို့အနေနဲ့ဥတည်လှုပ်ဆောင်နေပါတယ်။ဒီလိုရက်ဆက်ကြမ်းကြုတ်မှုတွေအတွက်တာဝန်ရှိတဲ့သူတွေကိုအရေးယူပြစ်ပေးနိုင်အောင်လဲရှင်းနေကြုံအနေနဲ့ဆောင်ရမှာပ
ါ ICC ရှင်းနေကြုံယုံကိုစလက်အဖွဲ့ရဲ့ပနာမလေလာတုံးတက်မှုအစင်းနဲ့ပတ်သက်လို့ဖာကီဆိုမိုချိုချိုကသတင်းတောက်တွေကိုရှင်းပြရမှာအခုလိုကြီးမားပြင်းထန်လာတဲ့ရာဇဝတ်ကျူးလွန်မှုတွေအတွက်ဘယ်သူတွေမှတာဝန်ရှိတယ်လဲဆိုတဲ့အစင်ကိုလေလာတုံးတက်တာဖြစ်ကြောင်းအခုလိုပြောပါတယ
် It is all about individual responsibility the people who are responsible the people who
get ဒါတွေအလုံးဟာလူတဦးချင်းစီရဲ့တာဝန်ယူမှုနဲ့ပတ်သက်ပါတယ်တာဝန်ရှိတဲ့သူတွေညွန်ကြားချက်ထုတ်တဲ့သူတွေအမိန်ပေးတဲ့သူတွေဒီလိုရာဇဝတ်ပြစ်မှုတွေကျူးလွန်အောင်တခြားအကြောင်းအရာတွေအထောက်ကူပြုဆောင်ရွက်ပေးသူတွေအားလုံးပါဝင်ပါတယ်
။ဒါ့အပြင်အခုကိုယ်စားလှယ်အဖွဲ့ရဲ့ခီးစဉ်ဟာပနာမလေလာတုံးတက်မှုအဆင့်ဖြစ်ပြီးစုံစမ်းစစ်ဆေးတဲ့အဆင့်မဟုတ်ကြောင်းလဲဖာကီဆိုမိုချိုချိုကိုကပြောပါတယ
်။ A preliminary examination is not an investigation but an assessment of the Rome Statute criteria to decide
ပနာမလေလာတုံးတက်မှုဆိုတာစုံစမ်းစစ်ဆေးတာမဟုတ်ပါဘူး။ဒါပေမဲ့လည်းအေးအေးယူဖြည့်ရှင်းမှုတွေလိုအပ်တဲ့အခြေအနေတွေကိုစုံစမ်းစစ်ဆေးမှုလုံမလားဆိုတဲ့ဆုံးဖြတ်ချက်ချဖို့ Rome Statute အချက်ပါတဲ့အတိုင်းအကဲဖြတ်ဆောင်ရွက်ဖို့ကတော့အကြောင်းအရာခိုင်ခိုင်လုံလုံရှိထားပါတယ်။အဲဒါကြောင့်ရှေ့နေကျုပ်ရုံးရဲ့လှုပ်ထုံးလုံနည်းအရာအခုခီးစဉ်မှာကိုယ်စားလှယ်အဖွဲ့အနေနဲ့တက်သေးထောက်ထားတွေစုဆောင်းတာဒါမှမဟုတ်တခြားစုံစမ်းစစ်ဆေးမှုမျိုးဆောင်ရွက်တာတွေမလုပ်ခဲ့ပါဘူး။
မြန်မာဘက်ကနေရိုဟင်ဂျာတွေကိုဘင်္ဂလားဒေ့ရှ်နိုင်ငံဘက်နှင်ထုတ်ခဲ့တဲ့ဆိုတော့ပြစ်မှုကျူးလွန်မှုကိုတရားစီရင်ပိုင်ခွင့်ရှိကြောင်းပြီးခဲ့တဲ့နှစ်စက်တင်ဘာလကအမှုမစစ်မီကြိုတင်ကြားနာတဲ့ ICC တရားသူကြီးအဖွဲ့ရုံးကဆုံးဖြတ်ချက်ချခဲ့ပြီးတဲ့နောက် ICC ရှေ့နေချုပ်ဖာတိုဘန်ဆိုရာကအချက်အလက်တွေကိုစတင်လေ့လာစုံစမ်းနေတာဖြစ်ပြီးအခု ICC ကိုယ်စားလှယ်အဖွဲ့ရဲ့ဘင်္ဂလားဒေ့ရှ်ခီးစဉ်ကတော့ပထမဆုံးအကြိမ်ဖြစ်ပါတယ်ICC ခုံရုံးဖွဲ့စည်းဖို့သဘောတူညီချက်မှာမြန်မာကလက်မှတ်ရေးထိုးထားခြင်းမရှိပေမဲ့လက်မှတ်ရေးထိုးထားတဲ့ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကရိုဟင်ဂျာဒုက္ခသည်တွေရောက်ရှိနေတဲ့အတွက် ICC အနေနဲ့နည်းမြေစီရင်ပိုင်ခွင့်အာဏာနဲ့အညီအရေးယူနိုင်ရေးနည်းလမ်းတွေရှာဖွေနေတာဖြစ်ပါတယ်။ရိုဟင်ဂျာဆိုတဲ့အသုံးအနှုန်းကိုလက်မခံတဲ့မြန်မာအစိုးရရောမြန်မာစစ်တပ်ကပါ ICC ခုံရုံးကကင်တွယ်ဆောင်ရွက်မဲ့အစီအစဉ်ကိုပြင်းပြင်းထန်ထန်ကန့်ကွက်ထားပါတယ်။ 2019ခုနှစ်ဩဂုတ်လကအာဆာရိုဟင်ဂျာလက်နက်ကိုင်အဖွဲ့ကနေနယ်စပ်လုံခြုံရေးစခန်းတွေကိုဝင်ရောက်တိုက်ခိုက်ခဲ့ပြီးတဲ့နောက်သူတို့ကိုတံပြန်ချေမှုန်းနဲ့နယ်မြေရှင်းလင်းရေးစစ်ဆင်ရေးအဖြစ်သားမြန်မာဘက်ကတုံ့ပြန်ပြောဆိုထားပါတယ်ပြီးခဲ့တဲ့လကတော့ OIC Islamic နိုင်ငံများပူးပေါင်းဆောင်ရွက်ရေးအဖွဲ့ကနေရိုဟင်ဂျာမွတ်စလင်တွေပေါ်ကျူးလွန်တဲ့မြန်မာစစ်တပ်ရဲ့ပြစ်မှုကျူးလွန်မှုတွေအတွက် ICJ ခေါ်နိုင်ငံတကာတရားရုံးကနေစစ်ဆေးအရေးယူဖို့အဆိုပြုထားပါတယ်ရှင်